စစ်အာဏာရှင်ဟောင်းတဦးဖြစ်တဲ့ဦးသက်ရွှေလက်ထက်2010ပြည့်နှစ်မှာပြဋ္ဌာန်းခဲ့တဲ့စစ်မှုထမ်းဥပဒေအာဏာတည်တဲ့အကြောင်းလက်ရှိစစ်ကောင်စီကဖေဖော်ဝါရီလ10ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဥပဒေအရနီးဥပဒေထွက်ဖို့ရှိနေသေးပေမဲ့စစ်မှုထမ်းနိုင်တဲ့လူဦးရေစည်းရင်းကိုရိုဟင်ဂျာဒုက္ခသည်စခန်းတွေမှာစပီးစီရင်ကောက်ယူလာတယ်လို့ပြောကြပါတယ်။စစ်တွေမောင်းတော့ဘူတိတော်တွေဘက်ကရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာတီစဲပြဋ္ဌာန်းထားတဲ့စစ်မှုထမ်းဥပဒေအရအမျိုးသားတွေကိုစည်ရင်ကောက်တာမှာတတ်မှတ်အသက်ထက်ကျော်တဲ့သူတွေကိုလည်းစည်ရင်ကောက်ယူတယ်လို့ရိုဟင်ဂျာအရေးဆောင်ရွက်နေသူတဦးကပြောပါတယ်။လက်ရှိကောက်ယူမှုတွေမှာတော့အမျိုးသမီးတွေမပါဝင်ဘူးလို့လည်းပြောပါတယ်
။စည်ရင်ကောက်တာတော့လောလောဆယ်တစ်ဖက်လောက်ရှိပြီ။ဒါသူတို့ကိုလူတယ်လူငယ်တွေကိုနိုင်ငံတော်ရဲ့ဥပဒေကိုပြဋ္ဌာန်းထားတဲ့အတွက်အဲ့ဒီဥပဒေအတိုင်းဆောင်ရွက်ရမယ်ဆိုပြီးတော့အဲ့လိုမျိုးပြောပြီးတာ။ဒီမှာတော့ကျွန်တော်တို့နေပြည်တော်အရာတော့တိကျကြတာ400ကျော်စုလို့ရတယ်ပြောတယ်။ဘူတီတော်မှာကြတော့400ကျော်စုလို့ရတယ်။ကြောက်ဖြူကြောက်တလုံးစကမ်းမှာကြတော့109ပထမတော့160ကို180လောက်ရှိပြီလို့ပြောတယ်။စကားစားကျင်ရတာတော့ယောက်ျားလေးက16နှစ်နဲ့35မိန်းကလေးက16နှစ်နဲ့19ဆိုပြီးတော့ပြောတော့အဲ့ဒီဘက်မှာကြတော့လူဝင်ကြတဲ့တရားမိန်းကလေးတွေကတော့မပါဘူးယောက်ျားလေးတွေကြတော့18နဲ့35တိပါတယ်။ဒါပဲဒီလိုကျောက်ပြူကျောက်တလုံးစခန်းမှာကျတော့35ကျော်တာလေးရှိတယ်။ဥပမာအသက်40လို့ပါလို့လေကောက်တာရှိတယ်။အဲဘူးစစ်တီနဲ့ဘူးဒီတော်မှာကျတော့30နဲ့ SS18ကနေ35ကောက်တယ
်။ရခိုင်စစ်တွေလူဝင်မှုကြီးကြပ်ရေးဌာနကအမည်မဖော်လိုတဲ့အရာရှိတူကတော့အခုလိုစီရင်ကောက်ယူတာဟာပုံမှန်3လတစ်ချိန်6လတစ်ချိန်ရိုဟင်ဂျာတွေရဲ့လူဦးရေတိုးတာတည်တာတွေအတွက်ကောက်ယူတတ်တဲ့အစီအစဉ်တိုင်းလုပ်တာဖြစ်ပြီးစစ်မှုထမ်းဖို့အတွက်ကောက်တာမဟုတ်ဘူးလို့ညှင်းဆိုထားပါတယ်။ဒါပေမဲ့ရိုဟင်ဂျာအရေးဆောင်ရွက်နေတဲ့သူတွေကတော့ရိုဟင်ဂျာတွေဟာမြန်မာနိုင်ငံမှာနေထိုင်တဲ့သူတွေပဲဖြစ်တယ်။ဒါကြောင့်စစ်မှုထမ်းဖို့လိုအပ်တယ်လို့ပြောပြီးကောက်ယူခဲ့တာလို့ပြောကြပါတယ်။စစ်မှုထမ်းဥပဒေကိုမလိုက်နာတဲ့သူတွေဟာထောင်ဒဏ်3နှစ်ကနေ5နှစ်အထိကြာခံရမယ်လို့ပြဋ္ဌာန်းထားပါတယ်။စစ်မှုထမ်းဖို့စီရင်ကောက်တာအပြင်လက်ရှိစစ်ကောင်စီနဲ့ရခိုင်တပ်တော်ကြားတိုက်ပွဲတွေထဲမှာရိတ်ခါတဲ့ရာနဲ့စစ်လက်နက်ပစ္စည်းတွေတဲဖို့အတွက်ပါရိုဟင်ဂျာတွေကိုစစ်ကောင်စီဘက်ကရောရခိုင်တပ်တော်ဘက်ကပါခေါ်ယူခိုင်းစေတာတွေလုပ်တယ်လို့ရိုဟင်ဂျာအရေးဆောင်ရွက်နေတဲ့ဦးတင်ဆိုက VOA ကိုပြောပါတယ်
။ကျော်တရားကိုရောက်တယ်။ရောက်ပြီးတော့အင်ဂျိုဆူဆင်းကိုခောက်တယ်။ယူတယ်။ယူပြီးတော့အဲ့ဒီဆင်းရဲတဲ့အားလည်းလူတွေကိုသူတို့အားဒီနာမည်တွေယူတယ်။လူပနေရောက်ရှိတယ်ဆိုတာယူထားတယ်။သူတို့ဘာပြောလို့ဆိုတော့နောက်နေ့လာရင်ကျွန်တော်တို့အဲ့ဒီလူတွေလူကြီးတယ်။တော်ပါပဲနောက်နေ့လာပြီးတော့ခြေတဲ့လူတွေကိုကော်သွားတာပဲလူငယ်ပိုင်းတွေအဲဒီစစ်ပွဲပြင်းနေတဲ့နေရာကလည်းတွတ်ပြဖို့နေရာဆိုတော့ဘယ်မှမရှိဘူးလာပြီးတော့အဲ့ဒီမှာပေါ်တာဆွေးပုံစံမျိုးနဲ့ဆွေးသွားတာပဲလူတွေကိုယောတဲ့ကော်လာပြီးတော့ကော်သွားတယ်အဲဒီဒုက္ခစစ်ခံရရလဲလူတွေကိုလာပြီးတော့ပေါ်တာဆွေးသလိုဆွေးသွားတာပဲဒီလည်းလို့တယ်အဲ့ဒီပုံစံစစ်ကောင်စီကလည်းလုပ်တယ်အဲ့ဒီဟာနှစ်ပတ်ဆိုင်တွေ့ပြနေတယ်အဲ့ဒီချိန်မှာရိုဟင်ဂျာတွေကကြားတရားမေးစားပြနေဖြစ်နေတယ်ဘေးကျင်းရန်ကျက်ပြနေတဲ့ပုံစံမျိုးပါပဲပုံစံအဲ့တော့ဒီကုစုံကတော့ရိုဟင်ဂျာတွေအတွက်ပိုပြီးတော့ဒုက္ခရောက်တယ်
ဒီလအစောပိုင်းကစလို့ရိုဟင်ဂျာတွေကိုပြစ်မှတ်ထားပြီးစစ်ကောင်စီကစစ်မှုထမ်းဖို့အတင်းကျပ်ဖိအားပေးလာတာလို့ရိုဟင်ဂျာတွေကပြောကြပါတယ်ဒါရင်းနဲ့ပတ်သက်လို့သက်ဆိုင်ရာစစ်ကောင်စီပြောရေးဆိုခွင့်ရှိသူရခိုင်ပြည်နယ်ပြောရေးဆိုခွင့်ရှိသူရခိုင်တပ်တော်ပြောရေးဆိုခွင့်ရှိသူတွေကို VOA ကဆက်သွယ်ဖို့အကြိမ်ကြိမ်ကြိုးစားခဲ့ပေမဲ့ဖြေဆိုတာမရှိခဲ့ပါဘူးစစ်ကောင်စီဘက်ကရခိုင်ပြည်နယ်မှာနေတဲ့အစ္စလမ်ဘာသာဝင်တွေကိုရိုဟင်ဂျာလို့ပြောဆိုတာတုံ့နှုံတာကိုလက်ခံမထားသလိုပြောဆိုတာရှိရင်အရေးယူမယ်လို့ထုတ်ပြန်ထားပေမဲ့ရခိုင်ပြည်နယ်မှာနေတဲ့အစ္စလမ်ဘာသာဝင်တွေကတော့သူတို့ဟာရိုဟင်ဂျာတွေဖြစ်တယ်လို့ဆိုကြပါတယ်လက်ရှိမှာရိုဟင်ဂျာတွေရဲ့စခန်းတွေမှာစီရင်ကောက်တာအပြင်တိုက်ပွဲတွေအတွင်းရိတ်ခါသေးတာစစ်လက်နက်ပစ္စည်းတွေတဲဖို့အတွက်ပါရိုဟင်ဂျာတွေကိုစစ်ကောင်စီဘက်ကရောရခိုင်တပ်တော်ကပါခေါ်ယူစစ်ခိုင်းတာတွေလုပ်တယ်ဆိုတာနဲ့ပတ်သက်လို့ VOE ဘက်ကတီးကြအတည်ပြုနိုင်ဖို့စူးစမ်းနေပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့လူငယ်တွေစစ်မှုထမ်းရမယ့်အစီအစဉ်ကိုလာမယ့်ဧပြီလမှာပထမအတုပ်အနေနဲ့လူ9000ကိုစတင်ခေါ်ယူဖို့ပြင်ထားတယ်လို့ထုတ်ပြန်ပြောဆိုထားပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလမှာစတင်ခဲ့တဲ့စစ်ကောင်စီနဲ့ရခိုင်တပ်တော် AA ချတိုက်ပွဲတွေဟာပြင်းထန်နေဆဲဖြစ်ပြီးရိုဟင်ဂျာရွာတွေမှာအခြေစိုက်တဲ့ AA တပ်တွေကိုစစ်ကောင်စီကအပြင်းအထန်ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့် January လနဲ့ February လတွေအတွင်းရိုဟင်ဂျာအရက်သားဒါဇင်နဲ့ချီတေဆုံးခဲ့တဲ့အကြောင်းဒေသရင်းလူ့အခွင့်အရေးအဖွဲ့အစည်းတွေကထုတ်ပြန်ကြေညာထားပါတယ်ရှင်။